တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုအနာအလွဲတုံ့ဆောင်မှုအကျင့်ပြချဆမှုဆွဲချက်နဲ့အပြစ်ရှိကြောင်းတွေ့ရှိတဲ့အတွက်တောင်ကိုရီးယားတရားရုံးက2024နှစ်ချလိုက်ပါတယ်။မစ်ပတ်ကိုလက်ယူမှုချင်းချောက်ငွေညှိမှုအနာအလွဲတုံ့ဆောင်ပြုမှုအပြင်အခြားဆွဲချက်တွေနဲ့တောင်ကိုရီးယားဗဟိုတရားရုံးကအမိန့်ချလိုက်တာကိုရုပ်မြင်သံကြားကနေတနင်္ဂနွေလုံးကိုထုတ်လင်းပြသခဲ့ပါတယ်။သမ္မတဟောင်ပတ်ခါပြည်သူတွေကရွေးချယ်ပေးရတဲ့အနာကိုအလွဲတုံ့ဆောင်လုပ်ပြီးတော့နိုင်ငံရေးရာတွေကိုဗျံသရာဖြစ်စေခဲ့တဲ့အတွက်သူကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုအပြင်းအဆုံမလွဲမသွေတာဝန်ခံစေမယ်လို့တရားရုံးတရားသူကြီးချုပ်ကပြောပါတယ်အခုချမှတ်လိုက်တဲ့ထောင်နှံတဲ့ဒုတန်ငွေအဖြစ်ဒေါ်လာ16တန်ကိုလည်း Miss Park ပေးဆောင်ရမှာပါတရားရုံးဆုံးတစ်ချက်အပေါ်အယူခံဝင်ဖို့သမ္မတဟောင်ပတ်ကိုအချိန်တစ်ပတ်ပေးထားပါတယ် Miss Park ကတော့သူ့မှာအပြည့်မရှိကြောင်းနဲ့နိုင်ငံရေးအရာလက်တော်ပြောင်းခြင်းကိုခံရတာဖြစ်တယ်လို့ဆက်လက်ပြောဆိုနေပါတယ်သမ္မတဟောင်ပတ်ကိုထောင်နှံအနေ30တိချမှတ်ဖို့အစိုးရရှင်တွေကတောင်းဆိုထားတာပါသမ္မတဟောင်ပတ်ခါသူ့ရဲ့အမျိုးသမီးမိတ်ဆွေချိုစွန်စင်းနဲ့ပူးပေါင်းပြီးတော့ Miss Cho တည်ထောင်ထားတဲ့အဖွဲ့အစည်းတစ်ခုကိုစီးပွားရေးလုပ်ငန်းပေါင်းတရာစင်ကျော်စီကနေလူငွေဒေါ်လာ82တန်းကျော်လူတန်းလာအောင်ပူးပေါင်းဖြည့်ဆည်းခဲ့တယ်လို့ဆွဆွဲခံရတာပါသူတို့နှစ်ဦးစလုံးကိုအဲ့ဒီကုမ္ပဏီတချို့စီကနေလက်ယူမှုနဲ့လည်းပြည်တန်းချမှတ်ထားပါတယ်